ူတွေးသူမြင်စီစဉ်ကကျေးဇူးပါရခင်ဗျာမြန်မာစာပေလောကမှာဆရာကြီးမောင်စွမ်းကြီးကိုစာပေဝေဖန်ရေးနဲ့လူသိများသလိုထင်ရှားတဲ့ခင်ဗျာဆရာဖြစ်နေလဲလေးစားကြပါလေအထက်ညာမြင့်ညံဒေသကရွာတကြီးမြို့ရွာကနေဆင်းသက်လာသူဆရာကြီးမောင်စွမ်းကြီးဟာစာပေကိုတန်ဖိုးထားတဲ့မိဘတွေရဲ့ပြိုးထောင်မှုအောက်မှာငယ်စဉ်ကတည်းကစာသင်ကြပြတဲ့နေ့ရင်းနှီးကျွမ်းဝင်လာခဲ့သူဖြစ်ပါလေ
1950လောက်မှာကျွန်တော်မြို့ချောင်းကိုတက်နေရတယ်အဲ့လိုအချိန်လောက်မှာကျွန်တော်ကြပြအတူစာလေးတွေရင်းနှီးပေါ့လေအဲ့လိုမရေးခင်ကတော့ကျွန်တော်ဦးလေးတွေကနိုင်ငံရေးသမားတွေပေါ့အလုံးကတပုံမျိုးတွေယူပြဖြစ်နေဖြစ်နေတော့ရွာကိုအစိုးရတက်လိုက်ကျွန်တော်တို့ကန်းကန်းထွက်ပြေးရတယ်ကျွန်တော်တို့အဖေကနေခင်းသူရွာထဲမှာနေခဲ့အဖေကမလုပ်ပြင်ပေတဲ့ညီလေးချောင်းရှောင်းရတာရှိတယ်ညီလေးကိုချောင်းပြပြီးတော့လည်းဖန်ခံပြီးတော့ဥမာငါနဲ့ထုံကြဘူးလေအဲ့လိုဆိုတော့အစိုးရတက်လာတဲ့ကိုတရင်ကြလို့ရှိရင်လည်းဝေဝေးရနေရှောင်းတယ်တော့တဲ့မှာပဲနေတယ်အဲ့လိုနေရင်ကနေပြီးတော့အဲဒီလေစပီယာတောက်ကျွန်တော်တောက်စာဖတ်တယ်။ဖိုင်ကနေပြီးတော့ပြားကပြားတင်ပေးတယ်ဗျ။ကပြားကနီးတင်ပေးတယ်။တနပ်ပြည်စီလေးတင်ပေးတယ်ပေါ့ဗျာ။အဲ့တော့ကပြားကနီးဆိုရင်ခဏငါစားပြီးတော့တင်ရဲကွာဆိုတော့မှထူးထူးဒီယူယူဒီအထူးဒီယူဒီမူဒီဆိုမျိုးပေါ့။အဲ့လိုစကားမျိုးတွေခဏအနေနဲ့တစ်ခါတလေနှလုံးသွင်းလို့ထပ်ပြီးတော့တိုးသွားတာပေါ့။အဲ့လိုပြားတင်ပေးတယ်။အဲ့တော့ကျွန်တော်တို့ဝှထုဒူရေးတာနဲ့ကပြားရေးတော့ငယ်ငယ်လေးကဖတ်ကြတော့အတွေ့အကြုံရှိခဲ့တယ်ဗျာ။
ဒီလိုနဲ့ဆေးဆိုးအောင်မအုပ်ချုပ်ခင်စာပေလွတ်လပ်ခွင့်ရှိတဲ့ကာလတခုမှာကဗျာနှစ်ပုတ်နဲ့စာပေလောကကိုစတဲ့ထိတွေ့ဝင်ရောက်လာခဲ့ဖို့အကြောင်းဆရာကြီးမောင်စွမ်းကြီးပြောပြတာကဒီလိုပ
ါလူဝရောက်တဲ့အခါကျတော့အဲ့ဒီလိုကဗျာတို့စတဲ့ဆက်တယ်ကျောင်းနေမှာလည်းမြန်မာသားဆရာတွေကတကယ်စာပေဝန်လာမှာလည်းဆရာကြီးကြီးဖြစ်တယ်အဲ့တော့မိမိညာမျိုးပေါ်မှာအမတ်တက်အထက်ကမှနေရတယ်အဲ့ဒီကျောင်းကဆရာမြန်မာသားဆရာကြီးအလုံးကစာပေဝန်လာပြီးတော့ကဗျာဒီဘာတွေလေးဆက်တတ်တယ်ဟိုကဗျာဒီဘာတွေကျက်ဖို့လည်းအားပေးတယ်ပြောအဲ့လိုကဗျာဥယင်ဆိုတာမျိုးပေါ့ဗျာအဲ့လိုကဗျာစာဟုတ်တွေလေသင်ရတာပေါ့အင်္ဂလိပ်ကဗျာလည်းအဲ့လိုကဗျာစာဟုတ်တွေသင်ရတယ်နောက်ကျကျွန်တော်ခုနှစ်နှမ်းမှာအမှတ်ကောင်းလို့ကျွန်တော်တို့မန္တလေးမြို့အကျိုးသေးတဲ့နှမ်းကိုသွားတက်ရတယ်အဲ့ဒီခါကျတော့လေနမသာဆရာတို့အင်္ဂလိပ်ဆရာတွေတော့စာပေသိဝရဏပါကြတယ်ပြီးတော့မျိုးပေါ်မှာလေလူလူသတင်းတာလူလူကြားနေဆိုတာလည်းရှိတယ်လေသတင်းစာတိုက်တွေမေဇင်တိုက်တွေဆိုတာညင်ဘူးတွေ့ဘူးကြားဘူးလားစာရေးဆရာစီတွေညင်ဘူးလားဆိုတော့အမြဲတမ်းဝန်တာလေတခါလေဘုရားယုံမမဆရာကြီးရှိတော်ကိုတွေ့လိုက်ဖူးတယ်လူလူဥနာဆိုတော့မြင်လိုက်ဖူးတယ်ဆိုရင်အမြဲတမ်းသဘောကျတယ်အဲ့လိုဆိုအဲ့ဒီဆရာကြီးဘာတွေမြင်အားကြတယ်ပေါ့ဗျာဒါပေမဲ့တော့မန္တလေးအမတ်တေချောင်းကျောင်းသားသမဲကစတော်မှာကျွန်တော်1953-54လောက်ကတပြားနဲ့နှစ်ပုတ်ကြရရေးပါဆိုပြီးတော့ပို့လိုက်တယ်ပို့လိုက်တဲ့အခါမှာနှစ်ပုတ်စလုံးသူတို့ထည့်တယ်ဗျာအဲ့ဒီကတော့ကရောင်းနာမင်းကလည်းကျွန်တော်လန်နီနေမှာနေတာဆိုတော့လန်နီပြက်ဆက်မင်းသားပေါ့ဗျာပြက်ဆက်ကတော့တွေးမိတဲ့သူကလည်းမင်းသားနဲ့အဲ့တော့တွင်းနီတက်ဆိုတော့မှလေကြာပြီးတော့အဲလိုစာဟုတ်ဒီကျွန်တော်လေအဲ့ဒီကလောင်နာမယ်တွင်းနီဆိုတာကိုယူပြီးတော့စပြီးတော့ရေးဘူးရေဗျာအဲ့ဒါစာဒီ53ခုနဲ့မှာပုံလေးစာပြီးစာမြင်ဘူးတဲ့အကြောင်းပေါ့ဗျာ
ဆရာကြီးမောင်စွမ်းကြီးဟာအခြေခံပညာဦးစီးဌာနမှာနှစ်ပေါင်း30လောက်အထိအမှုထမ်းခဲ့သူလည်းဖြစ်ပါလေစေစိုးကတက်လာပြီးတဲ့နောက်ပိုင်းဌာနဆိုင်ရာတွေမှာအကြီးအကဲရာထူးမှန်သမျှကိုစစ်ဘိုတွေဝင်ရောက်နေရာယူလာခဲ့တဲ့နောက်အငင်းစားယူလိုက်တဲ့အတွေ့အကြုံကိုဆရာကြီးမောင်စွမ်းကြီးကဒီလိုပြောပြပါတယ
်ကျွန်တော်ပြည်တော်မသိနေရတာကိုအလို့ကျောင်းမှာကိုတမိုးလို့ကိုသိနေတော့လေအတူမန္တလေးမှာအလို့ကျောင်းလောက်တော့လေပြည်တော်တိတ်ပြင်းနေပြည်တော်ဆီကနေတော့ရန်ကုန်ကျောင်းသုံးစာကိုကွန်ပျူတာရောက်လာတာလေရောက်လာပြီးတော့ကျွန်တော်အဲကျောင်းသုံးစာကိုထုတ်ဝေရေးဌာနမှာပထမတော့သမိုင်းပေါ့နောက်ကြတော့မြန်မာစာသင်ယူအဖွဲ့မှာကျွန်တော်သင်ယူလက်ထောက်ပေါ့သင်ယူအတူရင်းမှုပေါ့လုပ်တယ်ကျောင်းသုံးစာကိုထုတ်လို့ရေးအတူရင်းမှုပေါ့အဖြစ်နဲ့အခြေခံပညာစာဟုတ်တွေတနေ့ကနေပြီးတော့၁၀တန်းတိတော်ဒီထုတ်ရတော့ဘူးရ။လေအဲ့ဒီထုတ်ရင်းမှာဟိုတောင်းလို့စာဟုတ်ရေးတာကတင်ကိုတင်ယူရေးဆိုရတဲ့ယူယူချေရေးဆိုရတဲ့ရေးဆက်ပြီးတော့မှအဲ့ဒီဟာရဲ့ရွေးချင်းနဲ့ညီအောင်တဲ့ဘောဘို့ဆိုတော့စာဟုတ်တွေပြတ်ထန်းရတယ်ပြုစုရတယ်ကိုယ်တိုင်ရေးရတာရေးရပြီးတော့ပြီးတော့ကျွန်တော်တို့စာစီရွေးချယ်ရတာပေါ့ပြတ်ထန်းမှုစာစီရွေးချယ်ရအဲ့ဒါမျိုးတွေလုပ်ရတော့ဘို့သမိုင်းတင်ယူအဖွဲ့မြန်မာစာတင်ယူအဖွဲ့အဲ့လိုတင်ယူအဖွဲ့ရရှိတယ်ဟုတ်လားပြီးတော့နောက်ဆုံးကြတော့ကျွန်တော်အဲ့ဒီတရုတ်ဖွဲ့တွေမှာညင်ကျုပ်ကစားပြီးညင်ကျုပ်ကစစ်ဖို့ဖြစ်လာတာဟုတ်ရဲ့စစ်ဖို့ဖြစ်လာတော့ပညာရေးနားမလဲတဲ့ညင်ကျုပ်ဖြစ်နေပြီဟောအဲ့ဒီတော့အဲ့ဒါပြီးရင်တော့မလုပ်ချင်စိတ်ကကုန်တယ်သူတို့ဘာမှနားမလဲပဲနဲ့ဆက်စီကနေလာပြီးတော့တော့တောင်းပြောရေးပြောရသေးတယ်မကြားချင်တော့ကြားလို့ရှိရင်တော့နေလို့ဖြစ်မှာမဟုတ်ဘူးဆိုပြီးတော့အသက်90မှာမှစကြိလိုက်ပညာဒီပလိုမာဘွဲ့ရင်လေအဲ့ဆိုစကြိလိုက်မှုဘဝနေတော့အငင်းသားပြီးတော့
ဆရာ ီမောင်စွမ်းကြီးဟာအနီနဲ့အပြားကဗျာစာအုပ်နဲ့1964ခုနှစ်မှာအမျိုးသားစာပေစုရရှိခဲ့သူဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာနေထိုင်တဲ့ကဗျာဆရာကြီးမောင်စွမ်းကြီးကပြည်ပရောက်မြန်မာတွေအချင်းချင်းကြားညီညွတ်ရေးရရှိဖို့စာပေဟောပြောပွဲတွေနဲ့တခြားကြုံကြိုက်တဲ့အခါတိုင်းမှာကဗျာတွေစာတွေနဲ့အမြဲဆော်ဩနေသူလည်းဖြစ်ပါတယ်
။ဖွဲ့စည်းတွေရှိတယ်ဗျာ။ဖွဲ့စည်းတွေထုံးတဲ့အတိုင်းမညီညွတ်ကြတာရှိတယ်။မညီညွတ်ကြတဲ့ရှိတဲ့ဥစ္စာဘာမှလည်းမဟုတ်ဘူး။မင်းညစီအကြောင်းကတိတ်ပြီးတော့မရှိဘူးအတ္တတွေပါပဲဟိုမာနာတွေဆိုတာမျိုးတွေအကြောင်းမင်းညွှတ်ကြတာလို့ကျွန်တော်ငပုံဝင်နေနေပြောရမှာပေါ့လေအဲ့တော့ကျွန်တော်တရားလေးတစ်ခုရေးကြည့်ပြီးတော့ဟောပြောပွဲမှာရွတ်ပါတယ်ပန်းတိုင်လက်တူခေါင်းဆောင်တူရင်အတူလက်တွဲကြရမင်းဆိုတဲ့သုံးနှုန်းမပြားလေးပါပဲကျွန်တော်တို့ခေါင်းဆောင်ရတဲ့ဒေါ်ဆန်းစုကြည်ကအဲကျွန်တော်တို့လမ်းစီရတဲ့ဒီမိုကရေစီလမ်းနေကိုနိုင်ငံရေးယူရကျပြအဲ့တော့အကုန်တူးနေတာနဲ့ကျွန်တော်တို့မှဘာမှသိကွက်စရာအကြောင်းမရှိဘူး။ဒါကြောင့်ကျွန်တော်တို့ညီညွတ်ကြပါဆိုတဲ့ရွေးချယ်နဲ့ရေးလိုက်တာပါပဲဗျာ။ပန်းတိုင်လက်တူခေါင်းဆောင်တူရင်အတူလက်တွဲကြပါတော့ဆိုတဲ့ကြံစည်လေးပါပဲ။ကျွန်တော်တို့ပြည်ပရောက်နေတယ်ဆိုတော့ဆိုတာစိတ်မကောင်းဘူးဗျာ။တမန်တော့ပြည်သူလူထုနဲ့အတူလက်တွဲပြီးတော့လုံနေကြနေတာရှိရင်တော့အောင်မပေါ်လို့စိတ်ကူးရဒီပြည်သူတွေရဲ့ဘဝတော့ကြည်ရတာသက်ဝင်ရေရောပညာရေရောကျမ်းမာရောအများကြီးကျွန်တော်တို့ဒီနေရာကျဆုပ်လုပ်လာပြီးတော့မျောနေတဲ့အမြန်တန်နေတဲ့ဘဝဖြစ်နေရပါလေအဲ့တော့ဒါပေမဲ့ကျွန်တော်တို့မှာခေါင်းဆောင်ကောင်းဆိုတာရှိနေတယ်အဲ့တော့ခေါင်းဆောင်ကောင်းနဲ့ကျွန်တော်တို့အားလုံးညီညီညွတ်ညွတ်ပန်းပြီးတော့ပြည်သူလူထုကညီညွတ်လို့ကြုံလို့ရှိနေတော့တိုင်းပြည်သူတွေဆင်းရဲနေတဲ့ဘဝစစ်ကြုံဘဝရောက်နေတာကနေပြီးတော့ရုပ်ထွက်နိုင်နေမယ်လို့ကျွန်တော်အဲ့လိုပဲအများကြီးစိတ်ကူးနေပြီးတော့အနာလွန်းနေနေရောဆာရေးတဲ့နေရာမှာရောစစ်ကြုံဘဝတွင်လို့ရင်းနေညီညွတ်ရေးအကြောင်းကိုပဲအများကြီးအဆိုင်လို့ရေးသားပါတယ်ဗျာ
အမေရိကန်ပြည်တော်စုနယူးယောက်မြို့မှာနေထိုင်တဲ့မြန်မာစာပေဝေဖန်ရေးဆရာအပြားဆရာကြီးမောင်စွမ်းကြီးရဲ့တွေးမြင်ချက်ကိုကောက်လှုပ်ပြသခဲ့တာပါကုရပတူတွေးသူမြင်အစီအစဉ်ကိုလည်းဒီမှာရှင်းလားလိုက်ပြစေ။နားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်ခင်ဗျာ။